ရှင်မသဲခရစ်ခန်းကြီး30အငယ်1မှ30
တချိန်နှစ်ပါသောတပည့်တော်တို့ကိုခေါ်တော်မူပြီးမှညင်ညူးသောနတ်တို့ကိုတင်ထုတ်ခြင်းက၎င်းအနာရောဂါအမျိုးမျိုးတို့ကိုငြိမ်းစေခြင်းက၎င်းအခွင့်ပေးတော်မူ၏တချိန်နှစ်ပါသောတပည့်တော်တို့၏အမိကပထမမှပေကျုဟု၍ခေါ်ဝေါ်သောရှိမုန်နှင့်သူညီအန်ရီဇေဘေဒေသားယာကုပ်နှင့်သူညီယောဟန်ဖိလိပ္ပုနှင့်ဘာတော်လမင်းသောမနှင့်အခွန်ခံမတဲ့အလဖေသားယာကုပ်နှင့်တတဲဟုအမိတစ်ကိုရသောလေဘဲကာနနိတ်လူရှိမုန်နှင့်ကိုရောကိုအနှံသောယူဒရှကာယုတ်ပေသည်ထိုတကြိတ်နှစ်ပါသောသူတို့ကိုယေရှုသည်ဆေလွတ်တော်မူ၍တင်တို့သည်တပန်းအမျိုးသားတို့ရှိရာသို့မသွားကြနှင့်ရှမာရိမြို့ရွာတဲသို့မဝင်ကြနှင့်ဣဒရေလအမျိုးပြောက်လွင်သောတူးများရှိရာသို့အရင်သွားကြလော့သောစဉ်တွင်ကောင်းကင်နိုင်ငံတော်တီလူဤပြီဟုတရင်ကြားပြောကြလော့နာသောသူတို့အားချမ်းသာပေးကြလော့တေသောသူတို့ကိုထမ်းမြောက်စေကြလော့လူသောသူတို့ကိုတန့်ရှင်းစေကြလော့နတ်ဆိုးတို့ကိုလည်းနှင်ထုတ်ကြလော့တင်တို့သည်အဖိုးမပေးဘဲဂျေဇုတို့ကိုခံရကြပြီဖြစ်၍အဖိုးမခံဘဲပေးကမ်းကြလော့ရွှေငွေဂျေဇုကိုကပန်းတဲ့၌မတူမိကြနှင့်လန်ခီးဖို့လွယ်အိတ်အင်ဂျီနှစ်ထဲခြေနှင်းတံဝဲကိုမတုံးကြနှင့်အကြောင်းမူကားလှုပ်ဆောင်သောသူသည်ကျွေးမွေးခြင်းကိုခံတတ်ပေ၏အငယ်၁၇မှ၁၅မိတိမျိုးမိတိရွာတို့ဝင်လျင်ထိုမျိုးရွာ၌အဘယ်မည်သောသူသည်ထိုက်တန်သတည်းဟုမေးမြန်း၍ထိုမျိုးရွာမှမထွက်မသွားမီတိုင်အောင်ထိုသူ၏အိမ်တွင်နေကြလော့အိမ်တို့ဝင်သောအခါမင်္ဂလာရှိပါစေသောဟုနှုတ်ဆက်ခြင်းကိုပြုကြလော့ထိုအိမ်သည်ထိုက်တန်လျင်တင်တို့မွတ်သောမင်္ဂလာရောက်စေတည်းမထိုက်တန်လျင်တင်တို့ထံသို့ပြန်လာစေတည်းအချင်းသူသည်တင်တို့ကိုလက်မခံတင်တို့၏စကားကိုနားမထောင်ဘဲနေ၏ထိုသူနေသောအိမ်မှ၎င်းမြို့မှ၎င်းထွက်သွားစဉ်တင်တို့၏ခြေဘွားမှမြေမှုန့်ကိုခါလိုက်ကြလော့ငါအမှန်ဆိုဒီကတရားဆုံးဖြတ်တော်နေ၌ထိုမြို့သည်တောတုံမြို့နှင့်ဂေါ်မောရမြို့ထက်တာ၍ခံရလက်တန်းအငယ်၁၆မှ၂၂တောခွေးစုထဲသို့တိုးတို့ကိုဆီလွတ်ကဲ့သို့တင်တို့ကိုငါဆီလွတ်၏ထိုကြောင့်တင်တို့သည်မွေကဲ့သို့လိမ်မာလျက်ဂျိုးငှက်ကဲ့သို့အစိတ်ကင်းလျက်ရှိကြလောလူတို့ကိုသတိပြုကြအကြောင်းမူကားတင်တို့ကိုလှုပ်ယုံသို့အံ့နှံ့ကြလိမ့်မည်တရားစီရတို့၌ရိုက်ကြလိမ့်မည်ထိုသူတို့မှဆ၍တပါမျိုးသားတို့အားတက်တည်ဖြစ်စေခြင်းဟံမြို့ဝန်မင်းရှင်မင်းထံသို့ငါကြောင့်တင်တို့ကိုပို့ဆောင်ကြလိမ့်မည်တင်တို့ကိုအနှံသောအခါအဘယ်သို့ပြောရမည်ကိုမစိုးရင်ကြနှင့်ပြောရသောစကားကိုထိုခဏချင်းတွင်တင်တို့သည်ရကြလိမ့်မည်အကြောင်းမူကားတင်တို့အလိုလျောက်ပြောကြသည်မဟုတ်တင်တို့အဖတ်၏ဝိညာဉ်တော်သည်တင်တို့အားဖြင့်ပြောတော်မူ၏ထိုအခါညီကိုချင်းတယောက်ကိုတယောက်သေစေခြင်းဟံအကြလိမ့်မည်အဖသည်လည်းသားကိုအလိမ့်မည်သားသမီးတို့သည်လည်းမိဘကိုရံပက်ပြု၍သေစေကြလိမ့်မည်လူအပေါင်းတို့သည်လည်းငါ၏နာမကြောင့်သင်တို့ကိုမုန်းကြလိမ့်မည်အချင်းသူသည်အဆုံးတန်အောင်တည်ကြည်၏ထိုသူသည်ကယ်တင်ခြင်းသို့ရောက်လိမ့်မည်အငယ်၂၃မှ၂၉တမျိုး၌တင်တို့ကိုနှင်းစေလျင်တမျိုးတို့ပြေးကြလော့ငါအမှန်ဆိုဒီကဣဒရေလမြို့ရွာရှိသည်များတို့ကိုတင်တို့လှည့်လေ၍မကုန်မီလူသားသည်ကြွလာလိမ့်မည်တပည့်သည်ဆရာထက်မသာကျွန်သည်တခင်ထက်မသာတပည့်သည်ဆရာကဲ့သို့၎င်းကျွန်သည်တခင်ကဲ့သို့၎င်းဖြစ်လျင်တင့်လောက်ပေ၏အိရှင်ကိုဘေလစေဘူးလဟုခေါ်ဝေါ်ကြလျင်အိန္ဒူအိန္ဒားတို့ကိုတာ၍ခေါ်ဝေါ်ကြလိမ့်မည်ထိုကြောင့်သူတို့ကိုမကြောက်ကြနှင့်ဖုံးထားလျက်ရှိသည်မြသောအရာတို့သည်ပွင့်လိမ့်မည်စိတ်ကိုယ်ရာ၌ရှိသည်မြတို့သည်လည်းထင်ရှားလိမ့်မည်မှောင်မိုက်၌တင်တို့အားငါပြောသောအရာများကိုတင်တို့သည်အလင်း၌ကြားပြောကြလော့တင်တို့အနားအပ၌ပြော၍ကြားသောအရာများကိုအိမ်မိုးပေါ်မှဟစ်ကြော်ကြလော့ဟုမိန့်တော်မူ၏အငယ်၂၈မှ၃၃တဏီကကိုခန္ဓာကိုယ်သာတတ်၍စိတ်ဝိညာဉ်ကိုမတတ်နိုင်သောသူတို့ကိုမကြောက်ကြနှင့်ကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်ကိုငြင်းရဲ၌ဖြစ်စည်းနိုင်သောသူကိုသာ၍ကြောက်ကြလော့ စာငဲ့နှကောင်ကိုအတရိတပြားအဖိုးနှင့်ဝယ်ရသည်မဟုတ်လောသင်တို့အဖအခွင့်မရှိလင်ထိုစာငဲ့တကောင်မြမြည်တို့မကြရသင်တို့သဖြင့်ဒီလေအကုံစင်ရေတွက်လျက်ရှိထိုကြောင့်မကြောက်ကြနှင့်သင်တို့ဒီစာငဲ့အများတို့ထက်တာ၍မြတ်ကြ၏အချင်းသူဒီလူတို့ရှိမှငါ့ကိုဝန်ခံကောင်းကင်ဘုံ၌ရှိသောငါ၏ခမည်းတော်ရှိမှထိုသူကိုငါဝန်ခံမည်အချင်းသူဒီလူတို့ရှိမှငါ့ကိုညှင်းပင်အံ့ကောင်းကင်ဘုံ၌ရှိသောငါ၏ခမည်းတော်ရှိမှထိုသူကိုငါညှင်းပင်မည်အငယ်34မှ42မြေပေါ်တို့ညီတဲ့ချင်းကိုဆေလွတ်အံ့သောငါငါလာသည်ဟုမထင်ကြနှင့်ညီတဲ့ချင်းကိုဆေလွတ်အံ့သောငါငါလာသည်မဟုတ်ဓာကိုဆေလွတ်အံ့သောငါငါလာသည်အဖနှင့်သားအမိနှင့်သမီးရောက်ခမနှင့်ချွေးမအချင်းချင်းကွဲပြားစေခြင်းဟငါလာသည်ကိုအိမ်သူအိမ်သားတို့သည်လည်းကိုရန်သူဖြစ်ကြလိမ့်မည်အချင်းသူသည်ငါကိုချစ်သည့်ထက်မိဘကိုတာ၍ချစ်၏ထိုသူသည်ငါနှင့်မထိုက်မတန်အချင်းသူသည်ငါကိုချစ်သည့်ထက်သားသမီးကိုတာ၍ချစ်၏ထိုသူသည်ငါနှင့်မထိုက်မတန်အချင်းသူသည်မိမိလဝါကတိုင်ကိုထမ်း၍ငါနောက်သို့မလိုက်ထိုသူသည်ငါနှင့်မထိုက်မတန်မိမိအသက်ကိုတွေ့သောသူသည်အသက်ရှုံးလိမ့်မည်။ငါကြောင့်မိမိအသက်ရှုံးသောသူမူကားအသက်ကိုတွေ့လိမ့်မည်။သင်တို့ကိုလက်ခံသောသူသည်ငါကိုလက်ခံ၏။ငါကိုလက်ခံသောသူသည်ငါကိုဆေလွတ်တော်မူသောသူကိုလက်ခံ၏။ပရောဖက်၏မျက်နှာကိုထောက်၍ပရောဖက်ကိုလက်ခံသောသူသည်ပရောဖက်၏အကျိုးကိုခံရလက်တံ။ဖြောက်မှတ်သောသူ၏မျက်နှာကိုထောက်၍ဖြောက်မှတ်သောသူကိုလက်ခံသောသူသည်ဖြောက်မှတ်သောသူ၏အကျိုးကိုခံရလက်တံ။အချင်းသူသည်တပည့်တော်၏မျက်နှာကိုထောက်၍ဤသူငယ်ဆုံးတယောက်အားရေတခွက်ကိုမျှပေး၏ထိုသူသည်အကျိုးကိုမရဘဲမနေရငါအမှန်ဆိုသည်ဟုမှားထားတော်မူ၏